ရုပ်ကိုရီးယားနဲ့မြန်မာနိုင်ငံအနေနဲ့ဗီယက်နမ်နိုင်ငံကိုနမူနာယူပြီးပွင့်လင်းတဲ့စီးပွားရေးမူဝါဒနဲ့အတူနိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းပါလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်ကတိုက်တွန်းလိုက်ပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပနေတဲ့ APEC ထိပ်သီးညီလာခံကိုတက်ရောက်လာတဲ့နိုင်ငံသားရေးဝန်ကြီးရိုက်စ်ကညီလာခံနဲ့မဆိုင်တဲ့တီးတန့်ဆွေးနွေးပွဲမှာအခုလိုတိုက်တွန်းလိုက်တာပါ။ဗီယက်နမ်နိုင်ငံဟာစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုချစ်ထွန်းအောင်မြင်အောင်ဖော်ဆောင်နိုင်ခဲ့ကြောင်းအတိတ်ကအဖြစ်တွေကိုထားရခဲ့ပြီးအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကောင်းမွန်အောင်ကြိုးပမ်းနေတာတွေ့ရလို့ချီးကျူးပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနဲ့မြန်မာနိုင်ငံအနေနဲ့လည်းဗီယက်နမ်နိုင်ငံရဲ့ကြိုးပမ်းမှုတွေကိုနမူနာယူပြီးငြိမ်းချမ်းရေးအတွက်လမ်းကြောင်းအသစ်နဲ့အခွင့်အလမ်းတွေကိုဖော်ဆောင်ပါလို့နိုင်ငံသားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်ကတိုက်တွန်းလိုက်တာပါ။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်စမ်းသပ်မှုတွေလူ့အခွင့်အရေးချိုးဖောက်တာတွေကိုနိုင်ငံတကာကပြစ်တင်ဝေဖန်နေကြသလိုမြန်မာစစ်အစိုးရကဒီမိုကရေစီရေးပြည်ပြင်ပြောင်းလဲရေးတွေကိုဖော်ဆောင်ဖို့ပြက်ကွက်နေပြီးလူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေနဲ့အတူကမ္ဘာတစ်ဝှမ်း